ပိဋကပါဠိမှာမှာဗုဒ္ဓနေကဝန်ကြီးချုပ်ထွေးစားမေအစိုးရအပေါ်ယုံကြည်မရှိမဲခွဲဆုံးဖြတ်ရမှာအစိုးပြုချက်အရေးရှုံးနေသွားပါတယ်။အင်္ဂါနေ့ညကတော့ပါဠိမှာမှာဝန်ကြီးချုပ်မေရဲ့ EU ကနေပြည်ထိုင်နှုတ်ထွက်ဖို့ဆိုတဲ့ Brexit သဘောတူညီမှုကိုမဲအပြတ်တက်နဲ့ပယ်ချခဲ့ပြီးနောက်တနေ့အခုလိုပါဠိမှာကဝန်ကြီးချုပ်မေပေါ်ယုံကြည်မရှိအစိုးကိုလည်းပယ်ချခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့သူအစိုးရအပေါ်ပါလီမန်ရဲ့ယုံကြည်မှုမဲကိုရလိုက်တဲ့အတွက်နောက်သတင်းမှသတင်းလာနေမှာ Brexit သဘောတူညီမှုအစ်စ်ကိုတင်သွင်းရမှာဖြစ်ပါတယ်အကြောင်းဆုံးတော့ဒေါ်လာတန်းကပြောပြမှာပ
ါ The eyes to the right 306 The nose to the left 325 So the nose at it
ဆက်မင်း306ကန့်ွက်မင်း385မင်းရတဲ့တွေ့ကန့်ွက်တဲ့ဘက်ကအနိုင်ရချောင်းဗိုလ်ထုနေကပြဋ္ဌာန်းလွတ်တော်ဥက္ကဋ္ဌကနေပင်ကြီးကျုပ်ထရီဇမေရဲ့အစိုးရပေါ်အယုံကြည်ရှိအစိုးတင်သွင်းမှုရဲ့ရလဒ်ကိုအခုလိုကြေညာသွားကြတာဖြစ်ပါတယ်။တကယ်လို့သာဒီအစိုးအောင်မြင်ခဲ့ရင်တုံ့ဝင်နဲ့ရာထူးကနေနှုတ်ထွက်ပေးရမယ့်အလားလာဆိုင်နိုင်ပြီးတူတူရုပ်ောက်ပွဲမဖြစ်မနေကျင်းပပေးဖို့လေအခြေဆိုင်နိုင်ပါတယ်။ EU ကနေခုလာမယ့်မတ်လ29ရက်နေ့နှုတ်ထွက်ရမယ့်တန်တိုက်ရဲ့နီးကလာရနဲ့အတူ Brexit နှုတ်ထွက်မှုသဘောတူညီမှုရရှိရေးတွေကြိုးပမ်းမှုဟာပေါ်ပြီးအရေးကြီးလို့လာနေပါပြီ။အင်္ဂါနေ့ညလုံးကတော့ဝန်ကြီးချုပ်မီတင်တွင်းနဲ့ Brexit သဘောတူညီမှုကိုကန့်ကွက်မင်း432မင်းထောက်ခံမင်း202မင်းနဲ့အပြတ်ပယ်ချခဲ့တာဖြစ်ပြီးအတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။သူအစိုးရပေါ်အယုံကြည်ရှိကြောင်းဆွတ်တော်ကမင်းနဲ့အတည်ပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မီကသူ့အနေနဲ့တော်ဝင်ကိုအလေးနဲ့ထားကြောင်းအခုပြောခဲ့ပါလေ
။
This house has expressed its confidence. အယုံကြည်ရှိကြောင်းထုတ်ဖော်ခဲ့တဲ့အတွက်ကျမဝင်တာပါလေ။ကျမအနေနဲ့ဒီတော်ဝင်ကိုလေးလေးနဲ့သဘောထားပြီးအမတို့အစိုးရအနေနဲ့နိုင်ငံရဲ့ကြီးပွားတိုးတက်ရေးလုံခြုံရေးအမှခံချက်ရရှိရေးနဲ့ကျမတို့နိုင်ငံစီးလုံးမှုအင်အားကြီးစေဖို့ကြိုးပမ်းသွားမှာဖြစ်ပါလေ။ဒါအပြင်ဒီနိုင်ငံသားတွေနဲ့ပေးခဲ့ကြတဲ့လေးနဲ့တဲ့ဂရိတိုင်းဥရောပသမဂ္ဂကနေခွဲထွက်ဖို့လူမှုဆန္ဒသဘောထားခိုင်ဝဲရက်လက်ကိုအကောင့်ထဲပေါ်သွားဖို့လေဂရိပေးပါတယ်လို့ဝန်ကြီးချုပ်ကပြောသွားခဲ့တာပါဗြိတိန်ဟာဥရောပသမဂ္ဂကနေခွဲထွက်ဖို့2016ဇွန်လကလူမှုမဲဆန္ဒသဘောထားခိုင်ဝဲကနေဆုံးဖြတ်ခဲ့တာဖြစ်ပြီးအကြမီဝန်ကြီးချုပ်ထရီဇာမေတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်ဒါကြောင့်ခုလိုသတ်တော်ကယုံကြည်မှုကိုပြတာတဲ့တွေ့ EU ကနေနှုတ်ထွက်ရေးသဘောတူညီမှုကိုအောင်မြင်အောင်ရှင်းလင်းယူသွားမှာဖြစ်တယ်လို့သူကခုပြောပါတယ
် I believe this duty is shared by every member of this house and we have a responsibility to identify a way forward to secure the
balance ဆိုရင်တိုင်းရောက်ရင်ဆန်းစားကြတယ်လို့ကျွန်မထင်ပါတယ်ကျွန်မတို့အနေနဲ့သတ်တော်ရဲ့ထောက်ခံမှုရရှိစေဖို့ရှေ့ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့ညီလန်းတွေရှာကြရမှာဖြစ်ပါတယ်ဒီလိုဖြစ်နိုင်ဖို့ကဝိုင်းရီသတ်တော်အမတ်တွေအစိုးရကိုယ်စားလှယ်တွေနဲ့လာမည့်ရက်တွေမှာဆွေးနွေးသွားလိုပါတယ်။ဒါအပြင်သတ်တော်ပါတီခေါင်းဆောင်တွေနဲ့လည်းကျမနဲ့တူးချင်းစီတွေ့ဆုံကြဖို့ဖိတ်ခေါ်ပါတယ်။ဒီညပဲကျမစတွေ့လိုပါတယ်။ဆွေးရနေနဲ့ဒီဆွေးနွေးပွဲတွေကိုအပြည့်ပေါ်ဆောင်စွာပြုလုပ်သွားမှာဖြစ်တယ်လို့တစ်ဖက်ကလည်းအလားတူစိတ်ထားဖို့ကျမတိုက်တွန်းပါတယ်။ကျမတို့အနေနဲ့ညှိနှိုင်းယူရမယ့်အခြေကိုရှာဖို့လိုပြီးသတ်တော်ရဲ့ထောက်ခံမှုကိုလေရရှိဖို့လိုအပ်ပါတယ်။ကျမပြောခဲ့သလိုဒီနာနေ့မှာသတ်တော်ကိုပြန်လာပြီးရှေ့ဘယ်လိုဆက်လုပ်ကြမလဲဆိုတာကိုပြင်ဆင်ချက်အစိုးပြုဖို့တင်သွင်းရမှာဖြစ်ပါတယ်လို့ထရီဇာမေးကပြောသွားခဲ့တာပါ။လေဘာတိုက်ခံခေါင်းဆောင်ဂျယ်ရမီကော်ဘန်ကတော့မဲခွဲဆုံးဖြတ်မှုမတိုင်မီကထရီဇာမေးအစိုးရဟာဇွန်ဘီဆက်ရုပ်အစိုးရဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်။မဲခွဲဆုံးဖြတ်ပြီးမှတော့သူကဝန်ကြီးချုပ်ထရီဇာမေးအနေနဲ့Brexit သဘောတူညီမှုမပါဘဲ EU ကနေနှုတ်ထွက်တာကိုလုံးဝမလုပ်ဘူးဆိုတာကိုအမခံချက်ပေးဖို့တောင်းဆိုလိုက်ပါတယ်
။ Last night the House rejected the government's deal.
ဒီနေ့သစ်တော်ကနေ Brexit သဘောတူညီမှုကိုပြတ်ပြတ်သားသားပဲပယ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းသစ်တော်ကနေ Brexit သဘောတူညီမှုမရဘဲ EU ကနှုတ်ထွက်မှုအဆိုကိုပယ်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသဘောဆောင်မဲ့ဆွေးနွေးမှုတွေဆက်ဆက်မလုပ်မီအစိုးရအနေနဲ့ EU ကနေနှုတ်ထွက်ရမှာသဘောတူညီမှုမရတဲ့နှုတ်ထွက်မဲ့အလားအလာမှန်သမျှကိုအပိသက်ဖယ်ရှားပေးရမှာဖြစ်သလို EU ကနေနှုတ်ထွက်ရမှာကမောက်ကမဖြစ်စင်မဲ့အခြေအနေအလုံးကိုလည်းဖယ်ရှားပေးရမှာဖြစ်ပါတယ် EU ကနေနှုတ်ထွက်ရမှာသဘောတူညီမှုမရဘဲနှုတ်ထွက်ခြင်းမပြုပါဘူးဆိုတာကိုဝန်ကြီးချုပ်အနေနဲ့အတည်ပြုပေးစေလိုပါတယ်
။နောက်ပြီးလာနေမှာဝန်ကြီးချုပ်ကလွတ်တော်မှာ Brexit သဘောတူညီမှုနဲ့ပတ်သက်လို့ရှေ့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုချပြဖို့ရှိပြီးသဘောတူညီမှုမပါဘဲ EU ကနေနှုတ်ထွက်ဖို့နောက်ထပ်ပြည်လုံးကျလူလူဆန္ဒခံယူပွဲကျင်းပရေးအပါအဝင်သတ်တော်အမတ်တွေနေနဲ့တခြားရွေးလန်းတွေကိုအကြံပေးနိုင်ကြမှာဖြစ်ပါလိမ့်ရှင်။